အချိန်ကအားဖြင့်လည်းကျွန်တော်တို့မှာမင်းစရာမိဝန်တွေရှိနေတဲ့အချိန်ပေါ့နော်။နောက်ရိုက်တာသတင်းဌာနမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့သူတိုင်းပြည်ရဲ့ပြန်ကြားရေးမှာဒုဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်နေတဲ့အချိန်မှာအခုနိုင်ငံတကာမှာလည်းဒီရိုက်တာသတင်းတောက်နှစ်ယောက်ဖမ်းဆီးထောင်ချခံရတဲ့သတင်းကတော်တော်လေးညီမအစိုးရဘက်မှဝေဖန်မှုတွေလည်းရှိနေပါတယ်။ပထမဆုံးမိကွန်းကတော့ဒီသတင်းတောက်နှစ်ယောက်ကိစ္စနဲ့ပတ်သက်လို့ဘယ်လိုတုံ့ပြန်ကြမှာလဲခင်ဗျ။အ
ဲ့ဒါကတော့ဟိုတရားရုံးကကင်ပြူနေတယ်ဆိုတော့လေမပြည့်သေးဘူးပေါ့ကျွန်တော်နားလေတလားပေါ့ဒီ process ကမပြည့်သေးဘူးအဲ့တော့ကျွန်တော်တို့ကတော့ဘာမှပြောလို့မရဘူးခင်ဗျာကျွန်တော်အနေထားကလေတရားဝင်ဘာမှပြောလို့မရဘူးသူတို့မှအခုရုံးကတော့ verdict ပြောချလိုက်ပါပြီဒါပေမဲ့ appeal process ရှိသေးတယ် positive step by step တခုတူ
အယူခံဝင်ပြ
ီးရှိတယ်မရှိတယ်နောက်ဆုံးကိစ္စကတော့ presidential pardon ရှိတာပေါ့နော် amnesty တို့ဘာလို့ညာလို့အဲ့ဒီမတန်ခင်တော့ကျွန်တော်တို့ဥပဒေရလေးပြောဖို့မစင်တော့ပါဘူးခင်ဗျာဘာလို့ဒါ contempt of court တပေါ်မျိုးပေါ့အဲ့ဒါတော့သိရောက်တော့လေဘာမှဟုတ်ကဲ့ပြောတာကောင်းပါတယ်
ဒီအမှုကိစ္စနဲ့ပတ်သက်လို့ပဲနောက်ထပ်မိကွန်းတစ်ခုကတော့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်အပေါ်မှာလည်းဝေဖန်ရေးသားတဲ့ဆောင်းပါးတွေဝန်ကြီးတို့လည်းတွေ့မှာပါခင်ဗျာအဓိကတော့ဒီ NHK ဒီတွေ့ဆုံမေးမြန်းခန်းတစ်ခုမှာသူတို့ဟာသတင်းယူလို့ဖန်ခံရတာမဟုတ်ဘူးဆိုပြီးပြောခဲ့တဲ့ကိစ္စနောက်ပြီးတော့တချို့ကလည်းအခုနောက်ပိုင်းမှာဒီစီရင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့ငြိမ်းနေတယ်ဆိုပြီးတော့လူခွေရေမိရှုတဆောင်ဖြစ်တတ်မှန်ခံရတဲ့သူကငြိမ်းနေတယ်ဆိုပြီးတော့ဝေဖန်တာမျိုးပါအဲ့တော့ဒါနဲ့ပတ်သက်လို့ရောဝင်ကြီးနေနဲ့ပြောပြရရှိပါလားခင်ဗျာ
တကယ်တမ်းကျတော့အဲ့ဒီ NHK interview မှာမေးမေးသင်းတဲ့မိကွန်းတစ်ခုပါပဲအမှန်ကတော့လေဘာလို့သူကအရင်ကပုံနဲ့မထူတော့ဘူးလေဟိုနိုင်ငံတော်တာဝန်ယူနေရတဲ့အနေအထားမှာရှိပါတယ်ပြီးတော့သူပြောလိုက်တာလည်းကျွန်တော်ထင်တယ်သူက fact တစ်ခုနဲ့ပြောတာပေါ့ဒါက legal process ပါဒီအနေနဲ့လုပ်ထားတာပေါ့အဲ့ဒါကိုဟောသူရဲ့ comment ဆိုတာထက်အခြေအနေကအဲ့လိုဖြစ်နေတယ်အဲ့ဒါကိုပြောလိုက်တယ်လို့ကျွန်တော်နားလေပါတယ်။ဒါသူ့ရဲ့ personal opinion မဟုတ်ဘူးပေါ့။ဖြစ်နေတယ်သူတို့လုပ်ထားတာဟာဒီဥပဒေ။အဲ့ဒါကိုပြောလိုက်တာပါ။အဲ့ဒါကိုအမျိုးမျိုး interpret လုပ်တာလို့ပဲကျွန်တော်အဲ့လိုပဲနားလေပါတယ်။ဟိုလိုရာဆွဲပြီးတော့လုပ်ကြတာ။သူလောလောဆယ်ဘာမှမပြောဘဲနဲ့အဲ့လို silent လုပ်နေတယ်ဆိုတော့လေကျွန်တော်ခုနကပြောလို့ပါပဲ။ဒါက legal process ကိုအဲ့လိုဝင်ပြောလို့မရဘူးခင်ဗျာ။ပြောတာဟာဒါဘာခေါ်မလဲ influence တော့ကိုစူးစမ်းရတဲ့ပုံမျိုးဆက်ရောက်တာပေါ့လေ။ကျွန်တော်နားလေတာအဲ့ဒါကြောင့်သူအဲ့ဒါကိုဘာမှမလုပ်ဝေဖန်မှုမပြုနေတယ်လို့ပဲကျွန်တော်နားလေပါတယ်။အဲ့ဒါကမှတကယ်ကိုစီနံကန်တဲ့ဟိုအဖိမှတ်ပြတာပေါ့လေ judiciary ကိုအဖိမှတ်ပြတဲ့သဘောပါပဲသူ over influence မလုပ်ကျင်တဲ့သဘောလို့ပဲကျွန်တော်နားလေပါတယ
်ဒီနိုင်ငံတော်ရှုတ်ဝဲချက်ဥပဒေနဲ့ပတ်သက်လို့ပဲနိုင်ငံတော်ရှုတ်ဝဲချက်ဥပဒေကဒီနေ့သတင်းယူရေးမှာအဓိကအဟန့်အတားတစ်ခုဖြစ်နေတယ်ဆိုပြီးတော့ဟိုသတင်းလွတ်လပ်ခွင့်တောင်းဆိုတဲ့ဒီတွင်ဖွဲ့စည်းတွေကတောင်းဝေဖန်ပြောဆိုနေတာမျိုးတွေလည်းရှိပါတယ်ခင်ဗျဒီပုံမှာရောပြန်လည်ပြင်ဆင်တာမျိုးသုံးသပ်တာမျိုးရှိပါသလားခင်ဗျ
ဒီဥပဒေကတကယ်တမ်းကြည့်လိုက်နှစ်ပေါင်း100ရောက်ရှိပါပြီ100လောက်ရှိပြီပေါ့လေကျွန်တော်တို့ဗြိတိသျှစီကအမွေရလိုက်တဲ့ဥပဒေပေါ့ဒါပေမဲ့ကျွန်တော်လည်းဒီဥပဒေအောက်မှာပဲနှစ်ပေါင်း20ရောက်အလုပ်လုပ်ခဲ့ပါတယ်ခင်ဗျာဥပဒေဆိုတာကကျွန်တော်ထင်ရှိုးဖက်ရှိဆိုတာတော့နိုင်ငံတိုင်းမှာရှိတာပဲဥပမာပြောရင်တော့လူတွေစိတ်ဆိုးရမှာမတချို့ကလည်းမလို့လိုက်တယ် slow down တာကြည့်လိုက်ပါတော့ဘယ်လိုချိုးတော့လဲဆိုရှိုးဖက်ဆိုတာရှိအားလုံးကထုတ်ဖို့ပြောလို့မရဘူးပြောစင်ပြောလိုက်တာပြောမယ်ရှိုးဝဲတဲ့ဟာရှိုးဝဲရမယ်တော်တော်ဒီဥပဒေအရေးကြီးတော့ကျွန်တော်မပြောလို့ပါဘူးခင်ဗျာနာမည်ကဥပဒေရှိတယ်သူတို့တချင်းချင်းမှာပဲသတင်းသမားဖက်ကတော့သိဖို့လိုတယ်ဘေးဥပဒေဟာဘလို့ရှိတယ်အန်ဒရီဆိုတာကိုဥပဒေကတော့ကျင်ညာထားဖို့လိုပါတယ
်ဟုတ်ကဲ့တပတ်ကကိုပညာရှင်တွေဘက်ကထောက်ပြတာကကြတော့အိန္ဒိယမှာလည်းဒီဥပဒေရှိတယ်စင်ကာပူမှာလည်းရှိတယ်ကနေဒါမှာလည်းရှိတယ်ဒါပေမဲ့သတင်းသမားတွေအတွက် right to information act သတင်းယူခွင့်နဲ
့
ပြန်ပြီးတော့ထိမ့်မိပေးတဲ့ပြန်ခွင့်ပြုတာမျိုးတွေလည်းရှိတယ်လို့ပြ
ောမှန်ပါတယ်ခင်ဗျာမှန်ပါတယ်အဲ့ဒါ over rule လုပ်ပြီးတော့အဲ့လိုရှိပါတယ်
66ယောက်ကားကြီးဆိုရင
်
ဒီအစိုးရလက်ထက်မှာ
ဟုတ်ပါတယ်ဟ
ိုဂျာကန်လူတယောက်က
ဟုတ်ပါတယ်ဘတ်ပါဒီဆိုလို့မရတော့ဘူးနော်ပီလီဘောဖြစ်တဲ့အာမခံပြေးလို့ရတယ်ဟုတ်ပါအဲ့ဒီ report
လုပ်ပါတယ်ပြုပြင်တာမျိုးတွေရှိတော့
ဟုတ်ပါတ
ယ်ပြန်လည်သုံးသက်တဲ့အနေအထားမျိုးရှိပါလားခင်ဗျာ
ဒီကျွန်တော်တို့သုံးသက်နေတဲ့ဥပဒေတချို့ရှိပါတယ်ဒါပေမဲ့ဒီ official secret act တော့လောလောဆယ်မပါသေးဘူးထင်ပါတယ် official secret အဲ့တော့ကျွန်တော်နားလေတယ်လောက်ကွာလေပြီးကျွန်တော်တို့ဒီ unlawful association act ကြီးတွေနော် electronic act ကြီးတွေတခြားတော်တော်များများရှိပါတယ်တိုးတော်အဲ့ဒါနဲ့ဟိုကလို့ဘို့ထိန်းဖို့အတွက်တော့ right to information law ကတော့ကျွန်တော်ရေးဆွဲနေပါတယ်သူ draft တော့ရပါပြီ draft ကတော့ zero draft ပေါ့လေအဲ့ဒါကိုအဲ့ဒီပုံမှာအခြေခံပြီးတော့အချင်းတော်နေနေယူရပါမယ်ကျွန်တော်ခြားပြရမယ်လွှတ်တော်ကိုတင်မယ်တဖြည်းဖြည်းအဲ့ဒီမှာပါလာရင်တော့အဲ့ဒီက provision တစ်ခုထည့်လိုက်ရင်တော့ဟိုဟာကိုကျော်လွှားမယ်ထင်ပါတယ်ဆိုတော့ဆရာပြောသလို right to information act ကသတင်းသမားကိုတော့မကဘူးကျွန်တော်ထင်တာလေဒီသတင်းထုတ်ပြန်ဖို့တာဝန်ရှိတဲ့အစိုးရဝန်ထမ်းအရာရှိတွေအတွဲကဒါလေးတစ်ခုဖြစ်နေတာပေါ့နော် psychologically အဟန့်တက်ပဲဘာလို့ကျွန်တော်လည်းအစိုးရအရာရှိလုပ်ခဲ့ဖို့တော့သတင်းသမားဘဝမရောက်ခင်အဲ့ဒါမျိုးလေးရှိတာပေါ့အဲ့ဒါတော့ right to information law မှာပြဋ္ဌာန်းလာတဲ့အခါကျရင်တော့ကျွန်တော်ထင်ပါတယ်အဲ့ဒီမှာပါပါလိမ့်မယ် ဟိုဝန်တန်းကိုလည်းတရင်ထုတ်ပြန်ခွင့်ပေးဖို့ဖွင့်လာပေးရမယ်တရင်သမားကိုလည်းတရင်ရယူပြန်ခွင့်ပေးရမယ်တရင်တို့စိတ်ရှိဖို့လိုပါတယ်ခင်ဗျာဒါပြဿနာကအဲ့လိုလိုကျွန်တော်တို့ပြင်ဆင်နေတဲ့ကာလမှာပဲကျွန်တော်တို့ပေါ်ပေါက်လာတဲ့ challenge တွေကသိကြီးမလွန်တယ်ဒီရခိုင်ကိစ္စကဟာကိုအကြောင်းပြုပြီးတော့ပေါ့လေရခိုင်မြောက်ပိုင်းကဟာကိုအကြောင်းပြုပြီးတော့ပြဿနာ challenge တွေများလာတယ် international pressure တွေများလာတယ်နောက်တစ်ခုကဝန်းနေကျွန်တော်စိတ်မကောင်းဖြစ်ဆုံးကတော့ media တွေဟာမြန်မာတို့မီဒီယာကဘုံဝင်လင်းပြောတော့ independence ပဲပြောကြရတယ်နော်မီဒီယာလွတ်လွတ်မှုမီဒီယာလွတ်လွတ်မှုနဲ့အတူအမေကိုကင်းမှုကလည်းအရေးကြီးမယ်ထင်ပါတယ်အမေဒီနှစ်ခုကဆက်နွယ်နေတာပေါ့နော်အမေကိုကင်းဖို့လိုတယ် financially အမေကိုကင်းရမယ် financially independent ဖြစ်ဖို့သိလို့မယ်ထင်ပါတယ်ကျွန်တော်နားလေတလို့ပေါ့ဘာလို့မီဒီယာပြည်တွင်းမီဒီယာတချို့ဟာဒီ commercially viable ဖြစ်ဖို့ပေါ့စီးပွားရေးအရာမရည်တည်နိုင်ဘူးတဖြည်းဖြည်းရုပ်သိမ်းနေရတာပေါ့လေကြာဆုံးနေရအဲ့ဒါမြင်လဲကျွန်တော်စိတ်မကောင်းဖြစ်တယ်ပါဆိုကျွန်တော်တို့အတွက်ထူးချွန်ထင်မြတ်တဲ့တကယ့်ကို professional journalist တွေကိုမွေးထုတ်မင်းနေရဟာအဲ့ဒါပါပဲ print media ပါပဲဒါ print media တွေဟာမရနိုင်မရတည်နိုင်ဘူးဒါလည်းနိုင်ငံတကာ trend ပါပဲခင်ဗျာ
ဟုတ်ကဲ့
digitalize ဖြစ်လာတယ်အဲ့ဒီကပေါ်လေပါအများကြီးဖြစ်လာတယ်အဲ့ဒီခါကျတော့ဒီ media လောကကထူးချွန်တဲ့လူတွေကအားလုံးပြောင်းသွားကြတယ် PR ဘက်ကိုပြောင်းသွားတယ် advocacy ဘက်ကိုပြောင်းသွားတယ် training ဘက်ကိုပြောင်းသွားတယ်ကျွန်တော်မိတ်ဆွေတို့ချို့ဆိုရင်လေကျွန်တော်စာသင်ကြီးတွေကလေးတွေတို့ချို့ပါအောင်အားလုံးပြောင်းသွားတော့စိတ်မကြံတော့ဘူးအဲ့ဒီချို့
ခုနဟိုဝင်းကြီးရခိုင်ကိစ္စအကြအတဲ့ကြောင့်ပြောရင်းနဲ့ပဲတဆက်တဲ့ပေါ့လေအရင်အင်တာဗျူးတစ်ခုမှာဒီဟိုပြောခဲ့ပူတာရှိပါတယ်ဟို proactive disclosure ဒီတည်သူတည်တိုက်တဲ့သတင်းတွေကိုဝင်းကြီးဌာနတွေဘက်ကလည်းဟိုကြိုတင်ပြီးတော့အချိန်မီသတင်းထုတ်ပြန်ပေးတာမျိုးတွေဖြစ်လာဖို့အတွက်စံသားရှိတယ်ဆိုပြီးရခိုင်ကိစ္စမှာနိုင်ငံတကာဝေဖန်နေတာကတော့ access to information ပေါ့လေအဲဒီသတင်းရယူခွင့်မှာဒီသတင်းရယူခွင့်ကိုပိတ်ပင်ထားတာကလည်းဒီနိုင်ငံတကာရဲ့ PR ကိုပို့ပြီးတော့ကြီးစေတယ်နိုင်ငံတကာဘက်ကနေပြီးတော့သူသတင်းတွေမှာမှန်မှန်မှန်ကိုတက်တည်ပြနိုင်မှုသူတို့တွေကအချက်အလက်စုံစမ်းမှုခက်ခဲဖြစ်တယ်ဆိုပြီးပြောတာမျိုးတွေရှိပါတယ်ဒါဘောအားနည်းချက်တစ်ခုအနေနဲ့မြင်မိပါလား
မီဒီယာဟန်ဒလင်းကျွန်တော်ပုံမှန်လင်းပြောတော့အစောပိုင်းမှာလေဒီအဖြစ်အပျက်ဖြစ်တဲ့နောက်အစောပိုင်းမှာနည်းနည်းကျွန်တော်တို့ဘက်ကပို့ပြီးတော့ကျွန်းကျွန်းကျင်ကျင်နဲ့ကန်တွေ့နိုင်ခဲ့ရင်တော့တမျိုးတစ်ဖုံနည်းနည်းပြောင်းလဲသွားနိုင်မှာဖြစ်ပါတယ်ပြဿနာတစ်ခုကမီဒီယာနဲ့ဒီကျွန်တော်တို့ကြားမှာအပြန်အလှန်ယုံကြည်မှုကတော်တော်လေးကိုပျက်စီးသွားခဲ့တယ်ပါဆိုနိုင်ငံတကာမီဒီယာသမားတချို့ကလည်းအလွေးဆုံးသက်လုပ်ခဲ့တာကျွန်တော်ယူသားဆိုတာယုံကြည်ပါတယ်ကျွန်တော်အတွေ့အကြုံကအလွေးဆုံးသက်လုပ်တယ် bias တွေရှိတယ် bias က level တစ်ခုခုမှတော့ရှိနေတာပါပဲကြည့်ပါရခင်ဗျာ bias ရှိတယ်အဲ့ဒီဟာမှလည်းအစိုးရဘက်ကလေဟိုးတော့ကပေါ့အဲ့ဒီအဖြစ်အပျက်စဖြစ်ခါစားကနည်းနည်းကင်တွေရမှာကိုနည်းနည်းဟိုကဖြစ်သွားအောင်နေတူပါတယ်လက်တွန်းသွားတာပေါ့လေဒါပေမဲ့ကျွန်တော်တို့အခုပြန်ပြီးလုပ်ပြနေပါတယ်ကျွန်တော် gadget trip တွေလွှတ်ပေးပါခင်ဗျာခိုင်ကိုလွှတ်တယ်ဒီပြည်တွင်းတလဲပြည်ပတလဲ alternate တွေလွှတ်ပါတယ်တိတ်တော့လုံလောက်မှုတော့မရှိသေးဘူးပေါ့ဒါပေမဲ့ကျွန်တော်တို့မှလည်းအခက်အခဲတွေရှိတယ်အကန့်အသတ်တွေရှိပါတယ် logistic ရှိတယ်တော်ရလာရတဲ့ရာဖိုရာစသဖြင့်နောက်အရေးကြီးဆုံးကလုံခြုံရေးပါပဲလုံခြုံရေးကတော့အရေးကြီးဆုံးပါဘူးဟုတ်ကဲ့ဘာလို့သတင်းသမားထဲမှာလည်းအမျိုးမျိုးတွေပါလာတာကျွန်တော်ကြားသိရပါတယ်အမျိုးမျိုးတွေပါလာတယ်သတင်းသမားအလုံးမဟုတ်တဲ့အလုပ်တွေလုပ်နေတဲ့လူတွေရှိရှိအမျိုးမျိုးပေါ့လေဘာလို့ဒီ over zealous ဖြစ်တာလေးပြင်ဖြစ်မှာပေါ့လေသိပြီးတော့သိပြီးတော့အရင်ကိုသတင်းသမားသဘောကိုကျွန်တော်နားလေပါတယ်တော်တော်ကျွန်တော်တို့ကအဲ့လိုတို့တိတ်ပေါ့အချင်းချုပ်မရှိလွှတ်နိုင်တဲ့အနေအထားမရှိသေးပါဘူးခင်ဗျာ
ဟိုပြီးခဲ့တဲ့ရက်ပိုင်းတွင်ရပဲ
ကျွန်
တော်လွတ်တော်စည်းဝေးနားတဲ့အချိန်မှာ
ဝင
်ပြောခဲ့တာရှိပါလေ
ဒီ
သတင်းရယူရေးမှာအဟန့်သားဖြစ်နေတဲ့ဥပဒေတွေကိုပြန်လည်ပြီးတော့သုံးသပ်မယ်
ဟုတ်ပါတ
ယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့နည်းနည်းအကျယ်လုံးဝင်ဆ
က်ပြသုံးသပ်မယ်ဆိုတာဟာဒီလိုပါအဲ့ဒီအဟန့်သားရှိတဲ့ဥပဒေတွေရှိတယ်တချို့ဟာကိုလည်းသုံးသပ်နေတယ်တချို့ဟာဆိုပြင်တော့ပြင်ဆင်ပြီးပါပြီတချို့ဆိုတာပြင်ဆင်ပြီးဥပမာဆိုရင် Emergency Provision Act ဆိုတာကျွန်တော်တို့တည်င်းသမားဘဝမှာရှိရပါတော့အရေးပေါ်စီမံချက်ဥပဒေဆိုတာဒီကဆိုတို့မျိုးတော့ခေါ်ကြရအရက်ထက်မှာခေါ်ရတာပေါ့နော်ဘာလို့မဆိုလှမ်းဆွေးတယ်အဲ့ဒီဥပဒေဆို review လုပ်ပြီးတော့ဟုတ်အရင်အစိုးရလက်ထက်ကလေးကိုပြစ်ဖြစ်လိုက်ပါဘူး now တခုကျွန်တော်တွေ့ရ1975 no law to protect the state from the dangers of the subversive elements ဆိုတာနိုင်ငံတော်အားဖြည့်ဆည်းနှောင့်ယှက်လူသူများ၏အန္တရာယ်မှတရားစီရင်ဥပဒေကျွန်တော်အဲ့ဒီဥပဒေကိုတည်င်းသမားဘဝကကျွန်တော်လေ့လာခဲ့မှုပါတယ်ခြေထည့်ဝင်လေ့လာတော့1975မှာပြဋ္ဌာန်းတယ်ဒီအရင်ကအရင်စားဗိုလ်ချုပ်ကြီးဦးတင်ဦးကိုအရေးယူဖို့အတွက်အဲ့ဒီဥပဒေပြဋ္ဌာန်းခဲ့တယ်လိုရရှိရပြဋ္ဌာန်းခဲ့တာပေါ့အဲ့ကျွန်တော်ရဲ့အတိုင်းပညာပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ထင်မြင်ခံရတယ်အဲ့ဒီခါကျတော့သူကမလွှတ်ကျင်တဲ့အခါကျတော့အဲ့ဒါကိုအမန်လုပ်တယ်ဘာလို့ဇက်တိုက်ဇက်တိုက်ဖမ်းလို့ရအောင်ဆိုတော့ extend လုပ်ရတယ်ဆိုတော့အဲ့ဒါလည်းမလို့အဲ့ဒါလည်းသတင်းသမားအတွက်သိနှောင့်ယှက်ဖြစ်ခဲ့ပါတယ်အဲ့ဒါလည်းဖျက်သိမ်းလိုက်ပြီဒါပေမဲ့ကျွန်တော်တို့မှဘာပြဿနာရှိလဲဆိုတော့ cyber law မရှိသေးဘူးခင်ဗျာတယ်လီဖုန်းဒီစိုက်ဘာဒီအင်ဒပ်စထရီကတယ်လီကွန်အင်ဒပ်စထရီကသိထုံခါလာတယ်တကယ်ဘုံမင်းပဲမဟုတ်တန်ဆုံစေလောက်ဖုန်းကိုင်းနေတယ်ပြီးကျွန်တော်တို့မှာဒီ ethic ဘက်မှာအားနေချက်ရှိပါတယ်မိုဘိုင်းဖုန်း user တွေနောက်ဒီ citizen journalist တွေအများကြီးပဲ ဒီ smartphone တလုံးရရင်ဘာလို့မဆိုတွေ့ရမြင်ရကိုရိုက်ပြီးတော့ရေးပြီးတော့တင်လို့ရတယ်သူတို့မှာ ethic training မရှိဘူး ethical training မရှိဘူးတင်ရင်သလိုတင်အဲ့ဒီအခြေအနေမျိုးမှာ cyber crimes ရဲ့ Andrea သိကြီးမှာပါတယ်ကျွန်တော်တို့ဘက်ကလုံနေတာတခုတော့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီ law ကိုတော့ပြုလို့တာတပိုင်းပါခင်ဗျာလုံနေရပါတယ်တချို့ဟာလုံနေအချိန်တော့ယူရမယ်တချို့နင်းမှာပဲ law အစ်စ်ပေါ့ခုနပြောတဲ့ right to information law တော့ပါတော့သူနဲ့ပြန်ထိမှုရတာပေါ့နော်အဲ့ဒါလေးပြထားနေပါတယ်နောက်တစ်ခုကကျွန်တော်တို့အဖွဲ့ပြန်ကြိုင်းကတာဝန်ခံပြီးတော့ပေါ့လေကျွန်တော်တို့ focal ministry ပါကာကွယ်ရေးပါတယ် PDA ပါတယ်လူခွင့်ရေးကော်မရှင်ပါတယ်စသဖြင့်ပေါ့နော် Attorney General's Office ပါတယ်ကျွန်တော်ဘာလို့ဆိုတဲ့ SOP တခုဖျောက်အောင်လုပ်နေပါတယ် Standard Operating Procedure ပေါ့သတင်းသမားတွေအတွက်အဲ့ကျွန်တော်တို့ကဘာလုပ်လဲဆိုတော့ကျွန်တော်ကလေ့လာမှာပေါ့ဘေး provisions တွေဘေးဥပဒေရေးဘေးပြဋ္ဌာန်းချက်ဟာဒီ media သမားတွေအတွက်ဘလို့အဟန္တာတွေရှိတယ်အဲ့ဒါသုံးသပ်ပါတယ်ကျွန်တော်တို့ကအဲ့ဒါဘယ်ဟာကိုကြတော့ပြန်ပြီးတော့တော့ပြင်ဆင်တာလည်းရှိမယ်ဒီတိုင်းထားဖို့တင်တာလည်းရှိတယ်ဘာလို့ဆိုအခြေအနေရလေးထားဖို့လိုပါခင်ဗျာထားဖို့လိုတယ်မဟုတ်ဆိုတော့ကျွန်တော်တို့တော်တော်ဟိုကဖြစ်သွားမယ်ကျွန်တော်ကဒီ media management ကအတွေ့အကြုံတော်တော်နေပါခဲ့ပါတယ
်ဝင်ကြီးစပြီးတော့တာဝန်ယူခဲ့တဲ့အချိန်မှာ media ခင်းခြင်းလွတ်လပ်တဲ့သတင်းယူခွင့်သတင်းစာလွတ်လပ်ခွင့်သတင်းလွတ်လပ်ခွင့်တွေကိုပို့ပြီးတော့တိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်ရှိခဲ့တဲ့အကြောင်းဟိုပြောခဲ့ဘူးပါလေအခုဟိုတာဝန်ထမ်းလာတဲ့ကာလအတွင်းမှာလုံဆောင်နိုင်ခဲ့တဲ့အခြေအနေပေါ်မှာကျေနပ်မိပါသလားနောက်ပြီးတော့ဟိုမကျေနပ်သေးဘူးဆိုရင်ရောဘလို့ကိစ္စတွေကအဟန့်သားတွေရှိပါသလဲရှိမှာပေါ့လေ
ကျွန်တော်မကျေနပ်တာကတော့ကိုယ့်ဟာကိုယ်ပါပဲခင်ဗျာကိုယ့်ဟာကိုယ်အများကြီးလုံကျင်တာပေါ့လေအများကြီးလုံကျင်ပါတယ်ဒါပေမဲ့နှစ်ပေါင်းများစွာကျွန်တော်တို့နိုင်ငံကတော့ရရင်တော့60နှစ်လောက်ကိုတည်းကနော်ကျွန်တော်တို့ပေါ့ဆာကလေးပေါ့ဆာပေါ်ကလေးကဒီ Freedom Press ဟိုကနေဝေးခဲ့ရတာပေါ့လေကျွန်တော်ဝေခဲ့ရတယ်ဒီမိုကရေစီနဲ့ဝေခဲ့ရတယ်တကယ်တမ်းပြောလိုက်ရင်ကျွန်တော်ရဲ့ဒီတကြောပြန်ဒီမိုကရေစီက9နှစ်သားပဲရှိသေးတယ်တကြောပြန်မီဒီယာဖရီးဒမ်ကလည်း9နှစ်သားလောက်ပဲရှိသေးတယ်ဒါမျိုး challenge တွေအသိများလာတယ်ကျွန်တော်သုံးသပ်မိတာပါစီကောမှုတွေကအများများတော့နေတိုက်တိုက်ဆိုင်ဆိုင်ပေါ့လေကျွန်တော်ငငယ်တုန်းကကျွန်တော်နိုင်ငံပေါ်မှာနိုင်ငံတကာရဲ့စိတ်ဝင်စားမှုကလုံးမရှိပါဘူးခင်ဗျာမရှိဘူးခင်ဗျာအဲ့ဒါကျွန်တော်ရဲ့နိုင်ငံပိုင်မီဒီယာဆိုတာကလည်းပြည်သူနဲ့အစိုးရကြားမှာပုံမှန်နဲ့ခရီးရန်ပြောနေတော့ဝါရချမ်းတဲ့အဆင့်လောက်ပဲရှိတယ်ဝါရဖြန်းတဲ့မီဒီယာကကွာပါတော်တော်ကွာပါတကယ် professional media အခုကိစ္စက professional media က handle လုပ်ရမယ့်ကိစ္စပါအဲ့ဒါအတွက်ကျွန်တော်တို့အချိန်ယူရပါမယ်အဲ့ဒါကြောင့်လည်းကျွန်တော်အဲ့ဒီပုဂ္ဂလိက media ကိုသိရှင်းသင်ယူနေတာပေါ့ပုဂ္ဂလိက print media ရောဒီ online media ရောအားလုံးကိုပေါ့လေသူအရင်ကအားကောင်းမောင်းနေဖြစ်ဖို့လိုပါတယ်အဲ့ဒါအချိန်ယူရပါမယ်နားလေဦးလေးလူလေးပုတ်အပ်နေလို့နှစ်ဖက်ပေါ့လေကြီးနိုင်ပြီးတော့ပေါ့လေ ACC အချိန်ယူဆွေးနွေးဖို့လိုပါတယ်တစ်ဖက်သက် PRP ရုံနဲ့လည်းမရဘူးခင်ဗျာအဲ့ဒါလည်းအလုံးမဖြစ်ဘူးကျွန်တော်ထင်ပါတယ်ကျွန်တော်အဲ့ဒါလေးကိုဝန်နေတာပါကိုမီဒီယာညီအကိုတွေကိုလက်တွေးပြီးတော့နားလည်အောင်မလုပ်နိုင်သေးတာကိုကျွန်တော်အားမလို့အားမရဖြစ်မိပါတယ်ကိုဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့